တရုတ်နိုင်ငံပိုင်ကြောင်မီးသွေးကုမ္ပဏီကနောက်3လပြီးမှအလုတ်သမားတသိန်းအလုတ်ထုတ်မယ်လို့မကြသေးခင်ကကြေညာလိုက်ပါတယ်။ဒါဆိုရင်နှစ်ပေါင်းများစွာအတွင်းကုမ္ပဏီတစ်ခုတည်းကနေအများဆုံးအလုတ်အကန်ရှော့ချလိုက်တဲ့ပမာဏလည်းဖြစ်ပါတယ်။အခုအလုတ်သမားသိန်းကနအလုတ်ထုတ်ခံရတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးမှုနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအတွေ့အလုတ်လက်မဲ့ပြဿနာရုတ်တရက်ကြီးထွားလာတာလည်းဖြစ်ပါတယ်။စက်မှုလုပ်ငန်းတွေနဲ့ဒေတာရင်းကနောက်ထပ်အလုတ်သမားအများအပြားအလုတ်ထုတ်ခံရအောင်မယ်လို့အလုတ်သမားရေးစောင့်ကြည့်သုတေသနပြုတဲ့ဟောက်ကောက်အခြေစိုက် China Labor Bulletin ရဲ့လူလူဆက်ဆံရေးဆိုင်ရာညွှန်ကြားရေးမှူး Geoffrey Crothall ကပြောပါတယ်။တမ်မနီထုတ်လုပ်ရေးလုပ်ငန်းနဲ့တခြားစက်မှုလုပ်ငန်းကြီးတွေမှာလည်းအလားတူအလုတ်ထုတ်တဲ့ကိစ္စတွေတွေ့ခဲ့ရပြီးတရုတ်ရဲ့စီးပွားရေးနှွေးကွေးလာတဲ့အထက်မှာအထူးသဖြင့်အစိုးရပိုင်းလုပ်ငန်းတွေအမျက်ရဖို့အတော်လေးရုန်းကန်နေရတယ်လို့ယူဆရတယ်လို့သူကပြောပါတယ်။နောက်ထပ်အလုတ်လျှော့တာလေးလည်းထပ်ပြီးတော့တွေ့ရအောင်မယ်လို့သူကဆက်ပြီးပြောခဲ့ပါတယ်ရှင်။